ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါတာရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။
ဒေါက်တာရှင်များရှင်
။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
ညလေးချင်းအတန်းတော်တာရှင်များကိုတရားပြရှင်ပဲကောင်းတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်တာရှင်များရှင်တုဒ္ဓဖလဲဆုနေမယ်ဆိုတဲ့အစီအစဉ်လေးမှာကျမရိုမီနဲ့အတူ
ကျမမနုက
အိတ်ဆက်ချင်းဆိုတဲ့အကြောင်းအရာလေးကိုတင်ပြပေးသွားမှာပဲဖြစ်ပါရရှင်တော်တာရှင်များရှင်လူသားဖြစ်ကြတဲ့ကျမတို့အနေနဲ့အိတ်ဆက်ဖို့လိုအပ်ပါတယ်လုံလောက်တဲ့အိတ်ဆက်မှုမျိုးမရှိဘူးဆိုရင်ကျမတို့အနေနဲ့စီစဉ်ဥစ္စာတွေကိုရရှိဖို့မလုံဆောင်နိုင်ပါဘူးရှင်
။ဟုတ်ပါရဲ့ရှင်။အိတ်ဆက်တာကကျမတို့ကျမကြီးအတွက်နဲ့ကိုစိတ်နှပါချမ်းသာဖို့အတွက်အမှန်တကယ်လိုအပ်ပါတယ်။ကျမအနေနဲ့အိတ်ဆက်မှုမရှိဘူးဆိုရင်မကြမီအတွင်းဒါမှမဟုတ်နောက်ပိုင်းမှာပြားနာမှုကိုခံစားလာကြရမှာဖြစ်ပါတယ်
။ကျမတို့လူသားတွေအနေနဲ့တညမှာ၈နာရီအိတ်ဆက်ဖို့လိုအပ်ပါတယ်။အေးရွာတာကကျမတို့ကိုကိုယ်ရောက်စိတ်ပါကောင်းမှုစွာအနာရဖို့အတွက်အထောက်အကူပေးတဲ့အပြင်ယောဂဘိုးတွေကိုလည်းတွန်းလှန်ဖို့ကူညီပေးပါရရှင်။စီချိုယောဂဖြစ်မှုကနေကာဝယ်ပေးတဲ့အပြင်နှလုံးယောဂအဝတ်လွန်တာနဲ့သွေးထိုးယောဂခံစားရမှုအပေါင်းကနေလည်းလျော့နည်းစေပါရရှင်
။သို့သောရှင်များရှင်နာသာရှည်မတန်ဆွန်းတဲ့ယောဂတွေဖြစ်တဲ့အစစ်ရောင်ရမ်းတာ၊ကြောက်ကက်ယောဂ၊နှာကျင်တာ၊အသက်ယောဂ၊အကျိုးအားနည်းပြီးခြေလက်တုံတဲ့ယောဂစိတ်တကြွယောဂကိုခံစားရတာစတဲ့ဝေဒနာတွေအတွက်အိတ်ဆက်တာကကျမရင်းနဲ့ညွညွပြီးအလေးထားရတဲ့အရာတစ်ခုပဲဖြစ်ပါတယ်
။ယနေ့မှကျမတို့လူသားတွေဟာဆိုရင်အိတ်ဆက်ခြင်းကို9နာရီနဲ့9နာရီအချိန်ပမာဏထက်ရောနေပြီးတော့အိတ်ဆက်နေကြပါတယ်။ဒါပြင်အိတ်ဆက်မှုပြဿနာနဲ့ကြုံတွေ့နေရတဲ့သူအရေတွေဟာဆိုရင်တိုးပွားလာပြီးတော့တန်ပေါင်းများစွာသောလူတွေဟာဆိုရင်နာတာရှည်အေးအေးပြတ်မှုယောဂပုံစံအမျိုးမျိုးကိုခံစားနေကြရပါတယ်ရှင်
။မမာရဲ့ရှင်။အေးမဝရတဲ့အတွက်ကြောင့်နေခင်ဘက်အလုပ်တွေကိုလောက်ကန်ရမှာလောက်ဆောင်နိုင်စွမ်းစွန့်ရကြစင်းလာပါတယ်။တညတာချင်းမှအိတ်ဆက်တဲ့အချင်းကိုတနာယူခွေးလျှော့ချလိုက်ရင်နေဘက်မှာနိုးချစွာနေထိုင်မှုကို30နှစ်ရာခိုင်နှုန်းလျှော့ချသွားစေပါတယ်။လာမယ့်အချင်းတွေမှာအေးမဝရတဲ့အတွက်မှတ်သားနိုင်စွမ်းနဲ့အသည့်အញ្ញံဆိုင်ရာကျွမ်းကျင်မှုကိုကြစင်စေနိုင်ပါတယ်။အလုတ်လုတ်တဲ့နေရာမှာအိပ်ရေးမဝတဲ့အလုတ်သမားတယောက်ကြောင့်မတော်တဆဖြစ်မှုနှစ်ဆအချိဖြစ်နိုင်ပါတယ်
။တော်တာရှင်များရှင်ကျမတို့အနေနဲ့တညတာလုံးကောင်းမှုစွာအိပ်ဆက်ရတဲ့အတွက်လန်ဆန်းမှုနဲ့အတူအတွေ့အသည့်တွေကိုရရှိလာပါတယ်။ကျမတို့အတွက်ကိုယ်စိတ်ချမ်းသာစွာနေထိုင်နိုင်ဖို့ရုပ်ပိုင်းဝိညာဉ်ရေးပိုင်းနဲ့စိတ်ပိုင်းဆိုင်ရာအတွက်အကောင်းဆုံးအခြေအနေကိုဖန်တီးပေးပါတယ်။အိပ်ရေးမဝတဲ့အတွက်ဖြစ်ပေါ်လာတဲ့ပြဿနာတွေဟာဆိုရင်ကျမတို့ရဲ့ပဲဝင်ခြင်းမှာရှိနေပါတယ်။ဒါကြောင့်မို့သုံးလောက်တဲ့အိတ်ဆက်မှုနဲ့အနာယူမှုရရှိဖို့ကျမတို့တို့အစီအမံတာဝန်ရှိပါတယ်။ဥပုံနေနဲ့အိတ်ဆက်မှုတို့ဟာဆိုရင် လူသားတွေရဲ့ကနာမငြိမ်ဖြစ်မှုအတွက်စစ်မှန်တဲ့အနာယူမှုပဲဖြစ်ပါတယ်ရှင်။သောတာရှင်များအားလုံးကိုစိတ်နှလုံးသုံးပါးစလုံးရှင်လန်းကြပါစေရှင်
။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင
ဓမ္မဆရာဦးတိမ်မောင်ဆန်းကဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။ချစ်တော်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။မင်္ဂလာရှိတဲ့နေ့ရက်တခါပြန်လည်ပြီးတော့ဖျားကပေးပါပြီ။ချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲသင်မျောကြည့်ရမည်သူဒီနေ့ကျွန်တော်မျောကြည့်ရမယ့်သူအကြောင်းကိုကျွန်တော်လေ့လာကြရအောင်။ဒီနေ့ဒီနေ့ကဘာပေါ်မှာကြည့်လိုက်တဲ့ခါမှာကျွန်တော်တို့မျောကြည့်ကြတဲ့ခါမှာဆိုရှင်တချို့ကကိုယ့်ကိုယ်သူပြက်လဲပြီးတော့အားမလို့အားမရဖြစ်ကြတယ်။တချို့ကစီးစိမ်တနာဥစ္စာရှိတဲ့လူတွေကိုမျောကြည့်မိကြတယ်။တချို့ကလည်းပဲမိမိထက်ပိုပြီးတော့ကြွယ်ဝတဲ့လူတွေချမ်းသာတဲ့လူတွေကိုကြည့်ပြီးမှကိုယ့်ကိုယ်သူအားမလို့အားမရဖြစ်နေကြတယ်။တချို့ကြတော့လည်းပဲမိမိထက်တော်တယ်တတ်တယ်ပိုပြီးတော့ပညာဉာဏ်ကြီးပွားတဲ့လူတွေကိုကြည့်ပြီးမှကိုယ့်ကိုယ်သူဘာဖြစ်လဲစိတ်ဆင်းရဲနေကြတယ်။သူတို့ဘာကိုကြည်လေလေကိုကစိတ်မချမ်းသာလေလေဖြစ်နေကြတယ်။ဘာကြောင့်လဲချစ်တဲ့မိတ်ဆွေပေါင်းတို့။ကိုပေါ်မှာကိုပြန်လဲပြီးတော့ကိုကိုသူတင်းတိမ်ရောက်ရမ်းမှုမရှိနိုင်ကြတော့ဘူး။ငါတို့ရှင်သူတို့ဘာလောက်ဘာလို့မချမ်းသာတာလဲ။ငါတို့ရှင်သူတို့ဘာလောက်ဘာလို့မကြွယ်ဝတာလဲ။ဘာဖြစ်လို့ငါမအောင်မြင်ရတာလဲ။ဘာဖြစ်လို့ငါတို့ရှင်ဒီလိုမျိုးဘဝမျိုးကိုရောက်နေရတာလဲ။တခါလေကျွန်တော်ပြန်လဲပြီးတော့စဉ်းစားလိုက်တဲ့ခါကျတော့ကိုကိုသူပြန်လဲပြီးတော့ဟိုတင်ငယ်တဲ့အရာတွေကိုကိုသူတံပိုးမဲ့တဲ့အရာတွေနဲ့ပြန်ချိန်ပြီးမှငါဘာဖြစ်လို့ငါဘာဖြစ်လို့ဆိုတာဖြစ်လာကြတယ်။ချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်အများအပြင်ခရစ်ယာန်တွေလည်းပဲတချို့ရေရွတ်တတ်ကြပါတယ်။ငါတို့ဖခင်ရဲ့တာသမီတွေဖြစ်တယ်။ဖခင်ကရခသိန်းကိုတတ်နိုင်တယ်။ဖခင်ကမတတ်နိုင်တော့မှုရဘာမှမရှိဘူးလို့ပြောထားတယ်။သို့ပေတော့ညာလည်းပဲငါတို့ဖခင်တာသမီတွေဘာကြောင့်မချမ်းသာရတာလေငါတို့ဘုရားသခင်တွေဘာကြောင့်ဆင်းရဲနေရတာလဲငါတို့ဘုရားသခင်တွေဘာကြောင့်သူတို့ဘာလို့ပညာမရှိရတာလဲတခါလေသူတို့ဘာနဲ့နိုင်စားပြီးတော့ကိုယ့်ကိုယ်သူတိမ်ငယ်နေကြတယ်ဘုရားသခင်ကငါတို့ကိုချစ်တယ်ပြောပြီးတော့ဘုရားငါတို့ကိုဘာဖြစ်လို့မမစားရတာလဲเนาะသူတို့ဘာတွေကားစီးနေကြတယ်ဘာဖြစ်လို့ငါကားမစီးရတာလဲဘုရားမသိတရားမသိလူတွေတောင်းမှအဲ့လောက်ချမ်းသာနေတယ်ငါတို့ဖရားသခင်ကငါတို့ကိုဘာဖြစ်လို့အဲ့လိုဥပိ္ပခာပြုတ်ပြီးတော့ငါတို့ကိုချမ်းသာခွင့်မပေးတာလဲဆိုပြီးတော့တချို့တော့တော်တော်များများလူတွေကရေရွမိနေကြတယ်เนา ဖရာပေါ်မှာတန်တရားမြင်လာကြတယ်ဖရာတတ်နိုင်မှုတွေအရာတွေအားလုံးပေါ်မှာကျွန်တော်အားလုံးကဟိုတခါတယ်တန်တရားတွေဝင်ပြီးတော့ဖရာသားသမီးကဖရာကပြောတယ်အမိမဖြစ်စေရဘူးခေါင်းဖြစ်စေရမယ်လို့ပြောတော့ညာလဲပဲဖရာပြောတဲ့အရာကငါတို့ပေါ်မှာမမှန်ပါလားဆိုပြီးတော့ကိုယ့်ဘာကိုယ့်ကိုယ်ကိုယ်သူပြန်ကြည့်ပြီးမှယနေ့လူတွေကတိတ်ငြိမ်နေကြတယ်ချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့သင်မျောကြည့်ရမယ်သူသင်ကိုယ်တိုင်ကတကယ်မျောကြည့်မယ်ဆိုရင်သင်ကိုယ်တိုင်ကတကယ်ချမ်းသာခြင်းပြေဝါရမှာဖြစ်တယ်သင်ကဘုရားကိုသူတစ်ပါးကိုကြည့်ပြီးမှသင်ကိုယ်ကိုယ်သူတိတ်ငြိမ်နေဆိုရင်သင်ကဘုရားကိုတကယ်ယုံကြည်သလားပြန်ပြီးတော့သင်ကိုယ်သူပြန်မေးရမယ်နော်ငါဘုရားကိုတကယ်ယုံကြည်ရလားငါဘုရားကိုတကယ်စိတ်လုံးကျွမ်းမဲ့နဲ့တကယ်ကိုးစားတဲ့သူရောဖြစ်ရလားနော်ငါလုံးသမျှမအောင်မြင်ရတာဘာကြောင့်လဲယနေ့ကိုမအောင်မြင်တာကိုဖရားပေါ်မှာယနေ့ကျွန်တော်ကဆိုရှင်တန်တရားဝင်တတ်တယ်ဒီချင်းရတယ်ကိုယနေ့ကျွန်တော်လောကပုရိသင်လူသားတွေမှာကြုံတွေ့နေရတဲ့ပြဿနာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဟေရှာယနဂရီကျမ်းခန်းကြီး40ပိုင်းငယ်26မှာအထက်တော့မျောကြည့်လောထိုးအရာတို့ကိုဘယ်သူဖန်ဆင်းတယ်နော်အထက်ကိုပဲမျောကြည့်ပါတဲ့ကျွန်တော်တို့မြင်မြတ်တဲ့လူတွေကိုမျောကြည့်ဖို့မဟုတ်ဘူးကျွန်တော်တို့ကချင်းမြတ်နေတဲ့သူတွေကိုမျောကြည့်ဖို့မဟုတ်ဘူးကျွန်တော်တို့ချမ်းသာတဲ့သူတွေကိုကျွန်တော်မျောကြည့်ဖို့မဟုတ်ဘူးဖခင်သခင်ကအထက်ကိုမျောကြည့်ပါသူ့ကိုပဲကြည့်စေချင်တာဖြစ်တယ်အထက်ကိုမျောကြည့်ရင်ကျွန်တော်ဘာတွေ့ရမလဲဖခင်ဖန်ဆင်းထားတဲ့လက်ရာတွေကောင်းငင်ဘဝဘဝမှာတို့ရှင်ကျန်နှက်ခတ်တရားတွေကျွန်တော်တွေ့ရမယ်ဂျိုတင်ဂျုံမားတွေကစားဖခင်သခင်ကကောင်းဆိုကျွန်တော်တို့အတွက်မောမပေးထားတယ်နေ့မှာတို့ရှင်နေအားပြင်းတော့ကောင်းညမှာတို့ရှင်လက်အားပြင်းတော့ကောင်းဖခင်ကကျွန်တော်ကိုအလင်းရောင်တွေပေးထားတယ်ဖခင်သခင်မောမပေးထားတဲ့လက်ရာတွေအားလုံးဟာကျွန်တော်တို့လူသားတွေအတွက်တာယာဖို့ဖြစ်ပါတယ်နော်ဒါကြောင့်တဘာဝအရာတွေနဲ့ဘုရားမောမှန်ပေးထားတဲ့အရာတွေအားလုံးကကျွန်တော်တို့အတွက်အဲ့လောက်တာယာဝပြောအောင်ဘုရားကဖန်တီးပေးထားတဲ့ဆိုရင်အဲ့ဒီအရာတွေကိုကျွန်တော်ကြည့်ပြီးမှဝမ်းမြောက်ဖို့ဖြစ်ပါတယ်နော်အဲ့ဒီအရာတွေကိုမျှော်ကြည့်ပြီးမှဘုရားကိုကျွန်တော်မြင်လာဖို့ဖြစ်တယ်ဘုရားသခင်ကိုတွေးလာဖို့ဖြစ်တယ်ဘုရားရဲ့ကောင်းမြတ်ခြင်းတွေကိုပို့ပြီးတော့ကျွန်တော်ကလည်းခံစားပြီးတော့ဝမ်းမြောက်လာဖို့ဖြစ်တယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ကစာလံကျမ်းခန်းကြီး40 34ပိုင်းငယ်9မှာထာဝရဘုရားကိုမျှော်ကြည့်ကြလောအလင်းကိုရကြလိမ့်မယ်ဘုရားကိုမျှော်ကြည့်ပါတဲ့ကျွန်တော်တို့ကဘုရားကိုမြင်အောင်ကြည့်ဖို့ရည်ကြီးတယ်ဘုရားကဒီလောက်ကောင်းမြတ်တော်မူတဲ့ဘုရားဖြစ်တယ်မေတ္တာရှင်ဘုရားဖြစ်တယ်ဘုရားသခင်ကဆိုရှင်ကျွန်တော်တို့ကိုဆောင်မပို့ဆောင်နေတဲ့ဘုရားဖြစ်တယ်အဲ့ဒီဘုရားကိုမျောကြည့်ပါသင်ဟာအလင်းရလိမ့်မယ်သင်ရဘဝနဲ့နဲ့လာတဲ့မောင်မိုက်ထဲမှာသင်ကြနေလင့်ကစားအဲ့ဒီဘုရားသခင်ကိုသင်မျောကြည့်မယ်ဆိုရင်သင်ရမောင်မိုက်ကဆိုရှင်လုံးဝသင်ပေါ်မှာမဖုံးလွှမ်းနိုင်တော့ဘူးဘုရားကသင်ပေါ်မှာလွမ်းမိုးနေတဲ့အမောင်တို့ကိုသူ့ရဲ့အလင်းကိုဆေလို့ပြီးမှလင်းစေမှာဖြစ်တယ်နော်လင်းစေမှာဖြစ်တယ်မောင်ထဲမှာရှောက်သွားရတော့ညာလည်းပဲသင်ဟာခလုံးမထီစူးမညစ်စေရအောင်ဖခင်ကလမ်းပြပေးမှဖြစ်တယ်။အလင်းရှင်ဖခင်သခင်ကတော့ရှင်သင်ပေါ်မှာကြောက်ရောက်လာမဲ့အန္တရာယ်တွေစုံတွေကနေမှလွတ်မြောက်အောင်လှုပ်ပေးနိုင်တဲ့ဖခင်ဖြစ်တယ်။အဲ့တော့ဒီဖခင်သခင်ကတော့ရှင်လောကရဲ့အမောင်မိုက်ထဲကနေမှသင်ကိုကယ်နှုတ်တဲ့ဖခင်ဖြစ်တယ်။အဲ့ဒီကယ်နှုတ်ရှင်၊ယွေးနှုတ်ရှင်ဖခင်သခင်ကသင်ကိုချစ်တော်မူတဲ့ဖခင်ဖြစ်တယ်။သင်ကိုချစ်တဲ့ဖခင်သခင်ကသူ့ကိုမျှော်ချင်ရင်သင်ပေါ်မှာပေးမယ့်ຢာကသာဝရအလင်းကိုပေးမှဖြစ်တယ်เนาะအလင်းကိုပေးမှဖြစ်တယ်သင်ရဲ့ဘဝတတအမြဲတမ်းပဲစိတ်ကြည်နှုတ်ဝမ်းမြောက်နေမှဖြစ်တယ်ဒါကြောင့်ဘုရားသခင်ကဘာဖြစ်လဲအလင်းကိုရကြလိမ့်မယ်မျက်နှာဆက်ကြောက်ခြင်းနဲ့ကင်းလို့ကြလိမ့်မယ်เนาะခေါဏာကကျွန်တော်ဘုရားကိုမကြည့်ဘဲနဲ့ဘုရားကိုယုံကြည်တဲ့အခါမှာတိမ်ငယ်နေတဲ့ပုံစံမျိုးနဲ့ဘုရားကိုပေါ်မှာကျွန်တော်ကပြည့်တင်နေတဲ့ပုံစံမျိုးရှိနေမယ်ဆိုရင်ကျွန်တော်တို့ကိုယ်တိုင်ကဘာဖြစ်လဲရှက်ကြောက်ချင်းနဲ့ကြုံချင်းဆိုင်နေရလိမ့်မယ်နော်သူတို့ဘာတွေကြက်ရဲ့ချင်းနဲ့ရင်ဆိုင်နေရပါမယ်သို့ပေတော့ညာလဲဖရားကိုတင်တွေးအောင်ကြည့်ပြီးတော့ဖရားကိုမျော်ကြည့်တဲ့ခါမှာဖရားကမျက်နာရှက်ကြောက်ချင်းနဲ့ကင်းလို့ကြလိမ့်မယ်နော်တင်တို့ပုံမှာအားလုံးဖရားသခင်ရဲ့မဆာကွဲကာစောက်ရှောက်ချင်းနဲ့အမြဲတမ်းတင်ရှင်လန်းနေမှာဖြစ်တယ်ဒီနေ့ဖရားသခင်ကိုမျော်ကြည့်ဖို့ရည်ကြီးပါလေဒါကြောင့်ဟေရှာယနဂရီကျမ်းခန်းကြီး55ပိုင်းငယ်20မှာမြေကြီးစွန်းသားအပေါင်းတို့ငါကိုမျောကြည့်၍ကဲတင်ခြင်းစုကျေစုကိုခံကြလောငါမတပါချာတော်ဖျားမရှိဆိုပြီးတော့ဖော်ပြတာလေမြေကြီးစွန်းသားပေါင်းတို့မြေကြီးပေါ်မှာရှိတော်လူမျိုးနွယ်ခတ်သိမ်းအပေါင်းတို့ဖျားသခင်ကဘာပြောနေတာလဲငါကိုမျောကြည့်၍ကဲတင်ခြင်းစုကျေစုကိုခံကြလောတဲ့
ဖရာသခင်ကသင်ဘဝအတွက်သေမင်းတမန်ကြီးဖြစ်သောသေခြင်းဆိုတဲ့အမောင်မိုက်ကြီးသင်ကိုဖုံးလွှမ်းခဲ့တယ်။သို့ပင်မတော်ညာလည်းပဲလဝါကားတိုင်းပေါ်မှာသင်အတွက်ကယ်တင်ခြင်းစုကျေးစုကိုပေးခဲ့တဲ့ဖရာဖြစ်တယ်။ကားတိုင်းပေါ်မှာအသက်နဲ့အလဲထက်လှုပ်ပြီးတော့သင်ကိုချစ်တဲ့ဖရာဖြစ်တယ်။ဒါကသင်ကိုချစ်တဲ့ဘုရားကပါလို့ရှင်မြေချင်းစွန်းသားအပေါင်းလူမျိုးနွယ်ခတ်သိမ်းတို့ငါကိုမျောကြည့်ပြီးတော့ကယ်တင်စုယေရှုကိုခံကြပါတဲ့သင်ကိုငါကယ်တင်တဲ့ဘုရားဖြစ်တယ်သင်ကိုငါရွေးနှုတ်တဲ့ဘုရားဖြစ်တယ်သင်ကိုငါချစ်တဲ့ဘုရားဖြစ်တယ်သင်ပေါ်မှာလို့ရှင်ငါကဒီနေ့ထိသင်ပေါ်မှာဘယ်တော့မှမေတ္တာမပြတ်ဖဲနဲ့သင်ကိုရွေးနှုတ်တဲ့ကယ်တင်ရှင်ဖြစ်တဲ့အတွက်ကြောင့်ငါကိုမျောကြည့်ပါတယောက်တည်းမျောကြည့်ခိုင်းတာမဟုတ်ဘူးတမိသားစုတဲ့မျောကြည့်ခိုင်းတာမဟုတ်ဘူးမြေကြီးစွန်းသားပေါင်းလူမျိုးနွယ်ခတ်သိမ်းဘာသာမရွေးလူမျိုးမရွေးမျောကြည့်ရမယ်ဖရာအဲ့ဒီဖရာသခင်ကငါမတပါအခြားတော်ဖရာမရှိသင်ပေါ်မှာဒီလောက်မေတ္တာထားပြီးတော့ယူရတော်မူတဲ့ဖရာကယ်နှုတ်တော်မူတဲ့ဖရာဘယ်ဖရာရှိအောင်မလဲအဲ့ဒီဖရာသခင်ကအထက်ရမှာရှိတော်မူတဲ့ဖရာဖြစ်တယ်ဒါကြောင့်သူ့ကိုမျောကြည့်ပြီးမှသူ့ကိုယုံကြည်ဖို့သူ့ကိုခေါ်လုံဖို့သူ့ကိုကိုးစားဖို့ရန်အတွက်ဘုရားကမိန့်မာနေတာဖြစ်တယ်။ခြေတဲ့ဓမ္မမိတ်ဆွေပေါင်းတို့။ဒါကြောင့်ဒီနေ့ကျွန်တော်ဘုရားကိုမျောချိမယ်။ဘုရားကိုတကယ်ပဲကျွန်တော်ရအသက်တာမှာဆိုရှင်ဘုရားသခင်ကိုကိုးစားမယ်ယုံကြည်မယ်ဆိုရင်သင်ရဲ့ဘဝတတရဲ့သင်ငယ်စရာတွေ။သင်ဘဝသင်ကိုယ်ကိုယ်ပေါ်မှာအမှောင်ကျနေတဲ့အတွေးခေါ်တွေအားလုံးပြည့်ပြည့်သွားပါလိမ့်မယ်။ဒါကြောင့်ဒီနေ့သင်ကားဆိုရှင်ဘုရားကိုအခုချက်ချင်းပဲမျောချိပါဘုရားသခင်ကိုခိုးလုံပါကိုးစားပါ။ထာဝရဘုရားကိုမျှော်ကြည့်ပါ။သင်ဟာအလင်းကိုရရှိမှဖြစ်တယ်။သင်ရဲ့မျက်နှာရှက်ကြောက်ခြင်းတွေ၊သင်ရဲ့မျက်နှာရှုံ့တော့ခြင်းတွေ၊သင်ရဲ့ဘဝတတာအားမလို့အားမရခြင်းတွေအားလုံးကွဲပြောက်သွားမယ်၊ကယ်လွတ်ခြင်းကိုခံကြရမှဖြစ်တယ်။မြေကြီးစွန်းသားအပေါင်းဖြစ်တဲ့သင်အနေနဲ့ဘုရားကိုမျှော်ကြည့်ပါ။ဘုရားသခင်ကသင်ကိုကယ်တင်ခြင်းစုခြင်းစုပေးတဲ့ဘုရားဖြစ်တယ်။အဲဒီကြောင့်ဘုရားသခင်ကလို့ရှင်သူ့ကိုမှတပါအခြားသောအရာတွေကိုမကြည့်ပါနဲ့။သူတားလေရင်တင်တို့ကိုးကွယ်ရမယ်သူဖြစ်တဲ့အတွက်ကြောင့်တင်တို့ငါ့ကိုပဲကိုးကွယ်ပါငါမတပါအခြားသောဖရာမရှိဘူးလို့ပြောနေတာဖြစ်တယ်မိစေပေါင်းတို့ဒီနေ့ကျွန်တော်ကျမအားလုံးလူသားတွေဖြစ်ကြပါတယ်လူသားဖြစ်တဲ့ကျွန်တော်ကျမအားလုံးမျှော်ကြည့်ရမယ်သူဟာအထက်ရမှာရှိသောတကိုးရှင်ဖရာသခင်ဖန်ဆင်းရှင်ဖရာဖြစ်တယ်ကဘာမိုးမြေစကြဝဠာကိုအပိုင်တအုပ်စိုးတော်မူသောဖရာရှင်ဖြစ်ပါတယ်အဲ့ဒီဖရာသခင်ကိုသင်မျှော်ကြည့်ပြီးတော့အသက်ရှင်ခြင်းအပြင်ယနေ့သင်ရဲ့ဘဝတတမှာအမြဲတမ်းပဲပြည့်ပြည့်စုံပြီးတော့စိတ်ချမ်းသာကိုယ်ချမ်းသာအမြဲဝမ်းမြောက်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုပါတယ်။ဒီတဲ့ဓမ္မမိတ်ဆွေများအားလုံးကိုကျွန်တော
တော်တာရှင်များအားလုံးမင်္ဂလာပါရှင်တော်တာရှင်များတွေခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကမေတ္တာစစ်လို့တဏှာချစ်လို့ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်တော်တာရှင်များရှင်မေတ္တာဆိုတာယေရှုဖျားထံမှာဆင်းသက်လာတဲ့ဖိုးထိုက်တန်တဲ့ဆုကျေးဇူးပဲဖြစ်ပါတယ်မေတ္တာဆိုတာယေရှုထံတော်မှာစနုပ်တို့လက်ခံရရှိတဲ့အဖိုးထိုက်တန်တဲ့ဆုကျေးဇူးပဲဖြစ်ပါတယ်စင်ကြယ်တန့်ရှင်းတဲ့မေတ္တာဟာစိတ်ရခံစားခြင်းမဟုတ်ဘဲကျင့်စဉ်တစ်ခုသာလျှင်ဖြစ်ပါတယ်စစ်မှန်တဲ့မေတ္တာအပြင်ချစ်တဲ့သူတွေဟာစင်ချင်တက်ပြီးတတိကိမဲ့တဲ့သူများမဟုတ်ပါဘူးစက္ခုနှစ်ကွင်းအလင်းကိမဲ့သူများလည်းမဟုတ်ပါဘူးရှင်စစ်မှန်တဲ့မေတ္တာမျိုးရိုးစစ်တဲ့မေတ္တာစိတ်ဆွဲလန်းတဲ့မေတ္တာဖြူစင်သောမေတ္တာဆိုတာမရှိသလောက်နေပါလာပါတယ်ဒီအဖိုးထိုက်တန်တဲ့ဝတ္ထုပစ္စည်းဟာရှားမှရှားတဲ့အရာဖြစ်ပါတယ်တချို့ကတဏှာကိုမေတ္တာလို့ခင်မွန်းတတ်ကြပါတယ်စစ်မှန်တဲ့မေတ္တာဟာမြင့်မြတ်တန့်ရှင်းတဲ့ကျင့်စဉ်တစ်ခုဖြစ်ပြီးရုတ်တရက်စိတ်ဇောတိုက်တွန်းမှုကြောင့်နိုးကြားလာပြီးပြင်းထန်စွာစုံစမ်းခံရတဲ့ရုတ်တရက်ပျောက်ကွယ်သွားတဲ့မေတ္တာနဲ့ခြားနာပါတယ်မေတ္တာဟာကောင်းငင်မှပေါက်ဖွားလာတဲ့ပင်ငယ်လေးဖြစ်တဲ့အတွက်ဒါကိုငွေးမြူပြီးကြီးထွားလာအောင်ပြုလုပ်ရမှာဖြစ်ပါတယ်ချစ်တတ်တဲ့စိတ်နှလုံးများမှန်ကန်ပြီးချစ်ဖွယ်တဲ့အပြောဆိုများဟာပျော်ရွှင်သားရတဲ့အင်ဂေဟာကိုစောက်လုပ်ပေးပြီးဒီအင်ဂေဟာများရဲ့ဩဇာတည်ရောက်မှုဆက်ကွင်းမှာရောက်ရှိလာတဲ့သူတွေအပေါ်မြင့်မြတ်တဲ့ဩဇာတည်ရောက်မှုရှိပါလိမ့်မယ်မေတ္တာဟာစင်ချင်တက်ချင်းမရှိတဲ့အရာမဟုတ်ပါဘူးရှင်မေတ္တာစိတ်ဟာတန့်ရှင်းစင်ကြယ်ပါတယ်ဒါပေမဲ့ဇာတိပဂတိစိတ်နှလုံးနဲ့တဏှာဒါမှမဟုတ်တက်မဲ့ချင်းစတဲ့ဒီလိုမေတ္တာနဲ့လုံးဝမတူတဲ့အရာဖြစ်ပါတယ်။စင်ကြယ်တဲ့မေတ္တာဟာတဏှာမူကခေါင်းမာပြီးဒစွတ်ထိုးပြုတ်လုတတ်ပြီးမစင်ကြယ်တဲ့မေတ္တာကတော့တဏှာမူကခေါင်းမာပြီးဒစွတ်ထိုးပြုတ်လုတတ်ပါတယ်။မေတ္တာစေမေတ္တာမန်ကတော့သူ့ရဲ့အမှုအရာအနေအထိုင်အသွင်မြင်တိုင်းမှာဖျားသခင်ရဲ့ကျေးဇူးတော်ကိုဟောပြထားလိမ့်မယ်။ကိုနှုတ်ဆောင်စီခြင်း၊ယူသားခြင်း၊စေတနာရှိခြင်း၊ကိုခြင်းတရားရှိခြင်း၊ဘာသာရေးယူဝါဒယိုတည်ကိုင်းဆိုင်ခြင်းတို့ဟာမင်္ဂလာဆောင်ရည်နဲ့ပတ်သက်တဲ့လှုပ်ရှားမှုတိုင်းမှာထူးခြားနေမှာဖြစ်ပါတယ်။ဒီလိုအုတ်ထိတ်မှုရှိတဲ့အကျင့်လင်များတိုင်းဟာစတောင်းဝတ်ပြုစည်းဝေးတစ်ခုခုကိုဖြစ်စေစိတ်ဝင်စားမှုပျောက်ကွယ်သွားအောင်သူတို့ရဲ့အိမ်ဆောင်ရေးကိစ္စကိုသာအာယုံဆိုင်နေမှာမဟုတ်ပါဘူး။ဖျားသခင်ကသူတို့အားကျွယ်ဝစွာပေးသနာတော်မူတဲ့အခွင့်အရေးများလိလူရှုခဲမှုကြောင့်တမာတရားတွေသူတို့ရဲ့စိတ်ထက်သန်မှုဟာချုပ်ငြိမ်းမသွားပါဘူး။ကာမဂုဏ်ခံစားမှုအတွက်ကိုသာအခြေခံတဲ့မေတ္တာဟာခေါင်းမာပြီးမျက်စိမရှိတဲ့အပြင်အုတ်ထိန်မရဖြစ်ပါလိမ့်မယ်။ဂုံတည်ရတစ္ဆာနဲ့စိတ်ရဲ့မြင့်မြတ်တဲ့စွမ်းအင်များကိုတဏှာယာကရဲ့ကြီးကျွံဘဝ၌သွတ်သွင်းထားကြတယ်။ဒီလိုတဏှာယာကရဲ့တန်ကျိုးဖြင့်ချီနှောင်ထားခြင်းခံရတဲ့သူတွေဟာအများအားဖြင့်စင်ချင်းတုံတရားနဲ့ဩတပစိတ်တို့ရဲ့နှိုးစော်တဲ့အတန်ကိုမကြားကြပါဘူး။သူလိုက်နာကျင့်သုံးနေတဲ့လမ်းစဉ်ကိုတွေ့မြင်စေရန်အကြောင်းပြချက်ဖြင့်ပြောဆို၍မရ။တောင်းမှန်တဲ့စကားပြောကြ၍လည်းမရဖြစ်နေတတ်ပါတယ်။မေတ္တာစင်မေတ္တာမန်ဟာလဲပင်ခိုင်မာခြင်းမရှိပါဘူး။အလွယ်တကူဒေါသမထွက်တတ်ဘူး။အထမတ်တက်မဲ့တဲ့စိတ်မျိုးနဲ့လည်းကင်းပါတယ်။ဒီလိုစိတ်မျိုးမရှိတဲ့အပြင်တဘာဝအားဖြင့်ငြိမ်သက်နှက်ဆိုင်ပါတယ်။တစ်ဖက်ကိုမျှော်ကြည့်ပြီးကာယကံရှင်ရဲ့အရေးအသွေးကိုအာယုံစူးစိုက်တယ်။မေတ္တာစိတ်မေတ္တာမန်ဟာဉာဏ်အမျော်မြင်ရှိပြီးခွဲခြားသိမြင်တတ်တဲ့သဘောဉာဏ်လည်းရှိတဲ့အတွေ့တစ္ဆာပြုခြင်းဟာစစ်မှန်ပြီးတည်မြဲပါတယ်။တက်မဲ့ခြင်းနဲ့စိတ်စိုးတိုက်တွန်းမှုအရာပြုလုပ်တတ်တဲ့လောကီကြီးထဲမှာမြောက်ပင့်ထားတဲ့မေတ္တာဟာဘာသာဝါဒနဲ့ဆိုင်တဲ့ပြုပြင်မှုကိုခံရတဲ့အခါယင်းဟာအပြောအဆိုနဲ့အလုတ်ကင်တို့တွင်ရုပ်လုံပေါ်ပါတယ်။ခရိယန်တူအနေဖြင့်စိတ်မရှိခြင်းဒါမှမဟုတ်တီးမခံတတ်တဲ့စိတ်ယင်းဟာသန့်စင်တဲ့နူးညံ့သိမ်မွေ့ခြင်းယုံကြည်သူသားမြင့်အနေဖြင့်စိတ်မရှိခြင်းတီးမခံခြင်းဆိုတဲ့အရာတွေကိုကင်းဝေးပြီးသန့်စင်တဲ့နူးညံ့သိမ်မွေ့ခြင်းရှိရမှာဖြစ်ပါတယ်။ကျန်တဲ့ရိုင်းဆိုင်တဲ့အလေးကျင့်တွေကိုခရစ်တော်ရဲ့ကြီးစုတော်အားဖြင့်ပျော့ပြောင်းစေရမှာဖြစ်ပါတယ်ရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပေါ်ဖဖျားရှင်ကောင်းချီးပေးပါစီရှင်။
ဒရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလိမ့်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင
်တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်မြင်နိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။